ယူကရိန်းစစ်ပိုင်းဒွန်ဘတ်စ်နဲ့တောင်ပိုင်းဒေသကခတ်ဆန်နဲ့မိုက်ကိုလိုက်စ်မျိုးတွေကိုရုရှားတပ်ဖွဲ့တွေကအမြောက်တင်တဲ့အပြင်ထံပစ်ခတ်တိုက်ခတ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါပြင်ဥရောပရဲ့အကြီးဆုံးနျူကလ িয়ার တာအပိတ်ဆက်ရုံရှိရာဆာဖိုရီယာမျိုးရဲ့အရှိန်နဲ့တောင်ပိုင်းဒေသတွေကိုရုရှားတို့ကလေကြောင်းနဲ့တင့်ကားတွေနဲ့တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီဆာဖိုရီယာနျူကလ িয়ার တာအပိတ်ဆက်ရုံဤပြီးခဲ့တဲ့သတင်းပတ်ကစလို့ဒီမှာမှုတွေဖြစ်ပေါ်နေတာမှာနှစ်ဖက်စလုံးကဒီစစ်ရုံကိုပြစ်ခတ်တိုက်ခတ်နေကြောင်းအပြန်အလှန်ဆွဆွဲပြောဆိုကြပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခတ်ပြီးမကြခင်မလအတွင်းမှာပဲဒီစစ်ရုံကိုရုရှားတို့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်။စစ်ရုံအနီးပြီးခဲ့တဲ့ဒနေပတ်ကဆလိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်နေတာကြောင့်စစ်ရုံရဲ့ဘေးကင်းလုံခြုံမှုကိုချိန်ချောက်လာနေတယ်လို့စစ်ရုံကိုလက်ပတ်နေသူတွေကပြောပါတယ်။တိုက်ခတ်မှုတွေရပ်ဆိုင်းပြီးစစ်ဆေးမှုတွေပြုလုပ်ခွင့်မပေးရင်နျူကလ িয়ার ဘေးဒုက္ခယူနေရင်ဆိုင်ရခြင်းရှိတယ်လို့ IAEA နိုင်ငံတကာအနုမြူစွန့်ရင်အေဂျင်စီကလည်းပြောပါတယ်ယူကရိန်းသမ္မတဗလိုဒမီဇလင်စကီကတော့သမ္မတဗာဒီမီပူတင်ဖေဖော်ဝါရီလမှာစတင်ခဲ့တဲ့ဒီကျူးကျော်စစ်ကိုရုရှားပြည်သူတွေအနေနဲ့ဆန့်ကျင်ကြဖို့တင်းငွေတွေနေ့ကပြောကြားတဲ့နေ့စဉ်မင်းငွန်းထဲမှာထပ်တင်းပြောကြားခဲ့ပါတယ်တိတ်ဆိတ်နေကြတဲ့ရုရှားနိုင်ငံသားတွေဟာစစ်ပွဲကိုထောက်ခံသူတွေဖြစ်တယ်လို့လည်းသူကပြောပါတယ်